ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတက်တာစေရေးအတွက်အမေရိကန်ပြည်သူတွေလက်ထက်ကိုအများဆုံးငွေကြေးပေးအပ်နိုင်မှုပြည်ထောင်စုအစိုးရကကြိုးစားနေပါတယ်။အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဒေါ်နယ်ထရန့်ကအဲ့ဒါနဲ့ပတ်သက်လို့အခုလိုပြောပါတယ်တဲ့နပလောက်အတွင်းဆောင်ရွက်နိုင်လိမ့်မယ်လို့လည်းဗနာယီဝန်ကြီးစတီဖင်မနူးချင်းကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။အမေရိကန်စီးပွားရေးကိုအားဖြည့်ပေးဖို့အတွက်ဒေါ်လာ850ဘီလီယံလွတ်တော်ကအတည်ပြုပေးဖို့သမ္မတဒေါ်နယ်ထရန့်ကကြိုးစားနေတာပါ။စီးပွားရေးနှုတ်ဆက်ပေးမယ်အရေးပေါ်အစီအစဉ်ထဲမှာအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေဒေါ်လာ250ဘီလီယံလေကြောင်းလိုင်းတွေအာမခံအတွက်ဒေါ်လာ50ဘီလီယံအသုံးပြုဖို့လည်းပါဝင်ပါတယ်။နောက်အလွတ်တော်ကအတည်ပြုပေးထားတဲ့ဒေါ်လာဘီလီယံ100အစီအစဉ်လည်းရှိပြီးအဲ့ဒီထဲမှာတော့လာဇာနဲ့နာမကျန်းခွင့်ခံစားခွင့်အလုပ်လက်မဲ့အာမခံနဲ့နိုင်ငံတော် COVID-19 ပြန့်နှံ့တရားမှုကြောင့်ထိခိုက်ရတဲ့အလုပ်သမားတွေအတွက်အကျိုးခံစားခွင့်တွေပါဝင်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်ဒေါ်လာ1 trillion ကျော်ချပေးဖို့ကြိုးစားနေကြောင်းလည်းဗဟိုဘဏ်ကအင်္ဂါနေ့မှာကြေညာသွားပါတယ်။ဗဟိုဘဏ်ရဲ့ဒီကြေညာချက်ကြောင့်အမေရိကန်အစုရှယ်ယာအယောင်ဝယ်သမားတွေအားတက်စရာဖြစ်ခဲ့ပြီးအရှုံးနဲ့ရင်ဆိုင်ခဲ့ရတဲ့အစုရှယ်ယာတွေအင်္ဂါနေ့မနေ့ခင်မှာအနည်းငယ်ဆက်တက်လာခဲ့ပါတယ်။